ထိုင်းနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးပဋိပက္ခတွေပြေလည်အောင်ရည်ရွယ်တဲ့အနေနဲ့နိုင်ငံရေးအကြတဲ့တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ရင်းလက်ရှင်နဝါကမြို့သားပြည်ပြင်ပြောင်းလဲရေးကောင်စီဖွဲ့စည်းဖို့အဆိုပြုလိုက်ပါတယ်။ဝန်ကြီးချုပ်ရင်းလက်အနေနဲ့လွတ်တော်ကိုဖျက်သိမ်းပြီးရွက်ောက်ပွဲဆော့ကျင်းပပေးဖို့ပြောဆိုထားပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလှုပ်ဆောင်ချက်တွေဟာသူရတုကဆင်းပေးဖို့တောင်းဆိုနေတဲ့အတိုက်ခံတွေရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်ခြင်းမရှိပါဘူး။အခုအဆိုပြုလိုက်တဲ့ကောင်စီအနေနဲ့ဖေဖော်ဝါရီလ၂ရက်နေ့မှာရွက်ောက်ပွဲကျင်းပပြီးတက်လာမဲ့အစိုးရအသင်းနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ရင်းလက်ကဗိုလ်ထုနေမှာပြောပါတယ်။အဲ့ဒီကောင်စီဟာအစိုးရရဲ့အစိတ်ပိုင်းတစ်ခုမဟုတ်ဘဲအဖွဲ့ဝင်တွေကိုလည်းတီးကြားလွတ်လပ်တဲ့ကော်မရှင်တစ်ခုကနေရွေးချယ်ပေးမှာဖြစ်တယ်လို့ဆိုပါတယ်။အမျိုးသားပြုပြင်ပြောင်းလဲရေးကောင်စီအနေနဲ့ဖွဲ့စည်းပုံဆိုင်ရာပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေ၊စီးပွားရေးအရပြောင်းလဲမှုဖြစ်ပေါ်နေတာတွေ၊အခရီးလိုက်စားမှုတွေနဲ့ရွက်ောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရွက်ောက်ပွဲမတန်ခင်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောဆိုနေတဲ့အတိုက်ခံဆန္ဒပြခေါင်းဆောင်ဆုထက်တောင်ဆိုဖန်ကတော့ဝန်ကြီးချုပ်ရဲ့အဆိုပြုချက်အပေါ်တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။